ချင်းလူမျိုးတွေရဲ့ယဉ်ကျေးမှုအမွေအနှစ်ကိုထိန်းသိမ်းစောင့်ရှောက်ဖို့အတွက်ရေးပါတဲ့ပွဲတော်တစ်ခုဖြစ်တဲ့ချင်းနှစ်သက်ကူပွဲတော်ကိုအမေရိကန်ပြည်ထောင်စုပြည်နယ်အသီးသီးမှရောက်နေကြတဲ့မြန်မာနိုင်ငံဘွားချင်းတိုင်းရင်းသားတွေစုစည်းပြီးတော့မေရီလန်းပြည်နယ်ဖရက်ဒရစ်မြို့မှာကျင်းပနေကြပါတယ်။နှစ်ရက်ကြာကျင်းပတဲ့ဒီနှစ်သက်ကူပွဲတော်ကိုချင်းလူမျိုးထောင်နဲ့ချီတက်ရောက်ကြတာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံလုံးဆိုင်ရာချင်းလူမျိုးရဲ့အသင်းဥက္ကဋ္ဌပုကုတ်ဂျီယိုကပြောပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ပါအမေရိကန်နိုင်ငံမှာရောက်နေကြတဲ့ချင်းမိသားစုဝင်တွေဟာနှစ်စဉ်ဩဂုတ်လကုန်ပိုင်းနဲ့စက်တင်ဘာလဇန်ပိုင်းလောက်မှာနှစ်တစ်ကူးပွဲတော်ကိုကျင်းပနေကြတာမှာအခုဆိုရင်73နှစ်ကျော်14နှစ်ထဲကိုရောက်လာပြီလို့ချင်းလူမှုရေးအသင်းဥက္ကဋ္ဌပုကပ်သီယိုကပြောပါတယ်တကယ်တော့ချင်းနှစ်တစ်ကူးပွဲတော်ဟာမြန်မာနိုင်ငံမှာမိုးအကုန်ကောက်တစ်တွေရိတ်သိမ်းပြီးတဲ့အချိန်မှာကျင်းပလေရှိတာကြောင့်ကောက်တစ်စားပွဲလိုလဲလူတိများတဲ့ရိုးရာအစင်လာတစ်ခုဖြစ်ပါတယ်။အမေရိကန်နိုင်ငံမှာအခုလိုနှစ်တစ်ကူးပွဲတော့ကျင်းပရခြင်းရဲ့ရွေချက်ကိုတော့ပူကပ်သီယိုကအခုလိုရှင်းပြပါဗျ။
ကျွန်တော်တို့ရွေချက်တော့ကျွန်တော်တို့ဘူဘွားဘီဘင်ချီတာနီကျွန်တော်တို့ရဲ့ချင်းရိုးရာတလေထုံးစင်လာရကျွန်တော်တောင်ရလုံငါနဲ့အတက်စမူဝန်ချောင်းလုလာတဲ့လူမျိုးနွယ်စုဖြစ်နေတော့အများအားဖြင့်တော့ဒီအော်ကူလာလာဘလာအလေလောက်မှာကျွန်တော်ကောက်တစ်ဒီပွဲလီရှိပြီးတော့တနစ်တားရဲ့သူတို့လုံငန်းရဲ့အတီးပွင့်လီရရတာနဲ့သူတို့ကြည်ယူတော့ချင်းမွန်းတားရဲ့ပြီးတော့နောက်နှစ်မြန်မာလဲဒီလိုပဲအစစာမြပေါ်မြကျော်ရဖို့လုံနိုင်ဖို့ဒီလူမျိုးနဲ့ဒါနာလုပ်တာပြီးတော့တနစ်တားရဲ့လုံငန်းကောင်းတာကိုကျွန်တော်တို့ပွဲတော်အချင်းပါရချင်းဖြစ်ပါတယ်
ဟုတ်ကဲ့ဒါဆိုရင်တော့ဒါဒီကောက်တစ်စားပွဲလည်းဟုတ်တယ်နေတိကူပွဲလည်းဟုတ်တယ်ပေါ့နော်အဲ့လိုသဘောမျိုးဖြစ်မလား
ဟုတ်တယ်အဲ့လိုမျိုးကောက်အရင်တော့ကောက်တစ်စားပွဲရှိတယ်ပြီးတော့ကျွန်တော်တို့တည်တဲ့အတိုင်းပဲချင်းလူမျိုးလည်းမျိုးနွယ်စုလူကွဲနေတော့အခေါ်ဝလေးရလည်းနည်းနည်းမတူရာလေးရရှိတော့နောက်ပိုင်းကျမှအားလုံးပုံစံတူတော့အောင်ဆိုပြီးကျွန်တော်တို့ချင်းနျူယာဖက်စတီဗယ်ချင်းနေတိကူပွဲတော်ဆိုပြီးတော့ကျွန်တော်တို့ဒီအခေါ်ကိုတုံးပြီးကျွန်တော်တို့ချင်းပါလေရှိပါလေအရင်ကအကောက်တစ်စားပွဲတို့ကိုမတုံးတော့ဘဲနဲ့ကျွန်တော်ချင်းနှစ်တစ်ကူပွဲလို့ကျွန်တော်တို့တုံးလာတာဖြစ်ပါလေ
ဟုတ်ကဲ့ခင်ဗျာဒါပေမဲ့မြန်မာပြည်မှာရှိတုန်းကရောမြန်မာပြည်မှာအခုရှိနေတဲ့ချင်းနေချင်းတောင်ကချင်းလူမျိုးတွေကရောဘယ်နေ့ရလို့တတ်မှတ်မှတ်တတ်မှတ်ထားတာရှိလဲဗျာဒီကောက်တစ်စားပွဲပဲခေါ်ခေါ်နှစ်တစ်ကူပွဲပဲခေါ်ခေါ်ပေါ့နော
်ဒီလိုရှိနေပါတယ်ဥပမာပြောရရင်ကျွန်တော်တို့ချင်းပြည်နယ်မှာဆိုရင်သူတို့လည်းပဲရာတီရောလည်းဒီအကူလာလေတော့မူတာအယူနေတော့ဒီလူမျိုးပွဲလူဖို့အစီအမပြီးတော့သူတို့လည်းနည်းနည်းမူနှောင်းပိုင်းမူမရောရတဲ့အချင်းအများအားဖြင့်တော့သူတို့အစီအတီတဲ့အချင်းကိုတနည်းတနည်းနည်းရက်တတ်မှတ်မှရှိပဲနဲ့တချို့လူကြတော့လည်းစက်တင်ဘာလကုန်အောက်တိုဘာလလောက်မှလုပ်ရဲပြီးတော့ချင်းလူမျိုးတွေရှုရန်ကုန်မြို့လူဘာလူမှရှိတဲ့ဒီစက်တင်ဘာအောက်တိုဘာမှာပဲကျွန်တော်တို့ပွဲလုံးလည်းရှိပါတယ်ရက်ကိုတိကျအကန့်တ်မထားနိုင်သေးဘူးခင်ဗျာအဲ့ဒါအချိန်ကြီးရပဲကျွန်တော်တို့ဒီနှစ်တစ်ကိုပွဲကိုလုံးနေပါတယ
်အမေရိကန်နိုင်ငံအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့ကနေချင်းမိသားစုတွေနဲ့အတူနှစ်တစ်ကိုပွဲတော်ကိုတက်ရောက်လာသူလည်းဖြစ်ချင်းအွန်လိုင်း TV ကိုဥဆောင်လုပ်ကင်နေသူလည်းဖြစ်တဲ့ကိုပြန်းတယ်ကလည်းအခုလိုနှစ်တစ်ကိုပွဲတော်ကျင်းပတာဟာဒီနိုင်ငံမှာရောက်နေကြတဲ့ချင်းလူငယ်တွေအတွက်ရိုးရာရင်ကျေးမှုအမွေအနှစ်ကိုထိန်းသိမ်းမှုအတွက်အရေးကြီးတဲ့ပွဲတော်ဖြစ်တယ်လို့အခုလိုရှင်းပြပါတယ်
အဲ့ဒါတော်တော်လေးရဲ့ကြည့်တယ်လို့ကျွန်တော်နည်းနည်းမြင်တယ်ပြည်လူကြီးတွေလည်းဒီတိုင်းပဲမြင်တယ်လေဘာလို့လဲဆိုတော့ဒီနိုင်ငံရောက်လာတော့တချို့ကလေးတွေကခုဒီမှာမွေးတဲ့လူလည်းရှိတယ်တချို့ငယ်ငယ်တွေဒီရောက်ပြီးတော့ခုဆယ်ကျော်သက်အရွယ်လေးတွေကျွန်တော်တို့လူမျိုးဆူဆူစီစီနဲ့အဲ့လိုမျိုးရင်ကျေးမှုနဲ့ဆိုင်တဲ့ပွဲလေးတွေအနည်းဆုံးတစ်နှစ်တစ်ခါလောက်မလုပ်လို့ရှိရင်သူတို့ကျွန်တော်တို့ယူဆောင်လာတဲ့ဒီချင်းရင်ကျေးမှုပေါ့လေအကဖြစ်ဖြစ်ပြီးတော့ထင်းထင်းထိုက်တဲ့ရင်ကျေမှုလေးတွေသူတို့တချို့တည်းဆိုမြင်သွားတာတွေရှိတယ်အဲဒါကြောင့်ကျွန်တော်တို့အစဉ်လာထင်းထင်းထိုက်တဲ့ရင်ကျေမှုထင်းထင်းဖို့အတွက်ဒီပွဲတော်ဟာတော်တော်လေးကိုအရေးကြီးတယ်လို့ကျွန်တော်မြင်တယ
်လူငယ်တွေဘက်ကရောဘာလို့ဆိုအမေရိကန်နိုင်ငံဆိုတာတကယ်ကိုဘယ်နိုင်ငံအပဲရောက်လာတစ်ကမ္ဘာလုံးကလူမျိုးစုံရောက်နေကြတာလည်းမှန်တယ်ဒါပေမဲ့ဒီနိုင်ငံကိုရောက်သွားတဲ့အခါမှာအထူးသဖြင့်လူငယ်တွေဟာဒီခေတ်ပေါ်ရည်စည်းကြောင်းလို့ခေါ်တဲ့ဒီ Hollywood style လို့ပါတို့ယဉ်ကျေးမှုကိုယ်ယဉ်ကျေးမှုတစ်ဖြည်းဖြည်းပြောက်ပြီးတော့အမေရိကန်နိုင်ငံရဲ့ပြင်ပဒီယဉ်ကျေးမှုရည်စည်းကြောင်းတွေကိုမျောပါသွားကြတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးဒီလိုမျိုးပွဲတွေလုပ်ပေးတဲ့အတွက်ကိုကလေးတွေကြားထဲမှာကိုယ်ယဉ်ကျေးမှုကိုတန်ဖိုးထားရမယ်တို့ဒီဟာထင်းသိမ်းရမယ်တို့ဆိုတော့အမြင်တွေရှိလာသလား
ဟုတ်ဟုတ်ခုထိဟို experience ရတော့ဟုတ်တယ်တော်တော်လေးထိရောက်ပါတယ် တချို့ကလေးတွေတခါမှမမြင်ဖူးတဲ့လူတွေ။အော်ကျွန်တော်တို့လူမျိုးရင်ချင်းမှုရှိနေပါလား။အဲ့လိုမျိုးရင်ချင်းမှုကားလေးတွေမြင်တော့တူတူတော်တော်လေးကိုဘယ်လိုပြောမလဲခံစားရတယ်ပေါ့လေ။အဲ့လိုမျိုးစားပါလိမ့်ရင်ချင်းမှုလေးတွေရှိတယ်ဆိုတာအရင်တော့ကမသိတဲ့လူတွေလည်းခုအဲ့ဒီပွဲကိုလာတော့တီးလာတယ်ပြီးတော့ကျွန်တော်တို့ရင်ချင်းမှုအာဘယ်လိုရေးကြည့်လဲအဘလိုပူမှုစောင့်ရှောက်ရမယ်ဆိုတော့တို့အာဘယ်လိုပြောမလဲအဲ့ဒီအတွက်တော်တော်လေးကိုအရေးပါတဲ့ကဏ္ဍမှာပါတယ်တော်တော်လေးကျုပ်ကျုပ်တယ်ပေါ့လေတူချောအဖြစ
်အခုနေမယ်ရီလန်းပြည်နယ်မှာကျင်းပတဲ့ချင်းနှစ်တူကူပွဲတော်မှာလူငယ်တွေအတွက်ပျော်ပွဲရှင်ပွဲတွေဖြစ်တဲ့ဘောလုံးကံပြိုင်ပွဲပြစ်ခုံပြစ်ပြိုင်ပွဲမယ်ရွေးပွဲရိုးရအကအဆုံးအလင်းစတာတွေနဲ့စနေနဲ့တနင်္ဂနွေနေ့ရက်မှာပျော်ရွှင်စွာကျင်းပသွားကြမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကပြည်နယ်အသီးသီးမှာရောက်နေကြတဲ့ချင်းလူမျိုးစုစုပေါင်း3000လောက်ရှိတယ်လို့ချင်းလူမျိုးရေးအသင်းတာဝန်ရှိသူတွေကခန့်မှန်းထားကြတာဖြစ်ပါတယ်ခင်ဗျာ